British Alunga Upide, David Milane, Hannah Withridge Dogo, Tapia Kankayare, Lake John Lutamuna Patelo, Mimalunga Utidan, Beijing Kanaraba, Dimimashi Bianglunga Uya Mutre, Yukan the Ayunga Mikun Tochadrego, Asoya Shinri Pega, Bianle Chipa Quingo, Noimalase, Nimanason Hatin Biamawa, Asoya Shinri Pega, Machipana Musueno, Didan Big Kanare, Lunga Una Patelo, Yukan the Ayunga, Song Piajaku, Chama Domachipare, Tang Chisai View, it didn't help my Emaga Kulu, didn't be put Tavare.
Lake John Lutamune Patalu, Yamanang and Dashi Dalu the Mana Ugu, Tin and Billa Bia Nau Maro, Tia Kandia, Joseph Shiniriga, a Yugan Tiao Ma, Samyana, Tia Goza Shimena Pare, a Yugan Pishin Jetine, Tia Lu Becca, Anne Jetigo, Tinja Taraba, Tia Yugan Tiao Mani, a Soya Shiniri Becku, Pianle Megon Tokera Jow, a Soya Shiniri Becca, Chipa Jetti, Pogera, a Kuso Yi, Gojin Shigabi, Tabi Me.
ကျင်းနောက်တဲ့ခြေပါချက်တွေမရတဲ့အတွက်အယူခံတရားရုံးကနေနိုဝင်ဘာလ10ရက်နေ့ကိုနောက်ဆုံးထားခြေပါဝင်ပေးဖို့ဆုံးဖြတ်ထားတဲ့အကြောင်းတရားခဏရဲ့အကျိုးဆောင်ရှိနေဦးအောင်မျိုးတန်းကပြောပါတယ်။ဒီလိုဘက်ကပြင်ခဲ့တဲ့အယူခံကိုအစိုးရရှိနေကနှစ်ချက်ခုနှစ်ရက်ကိုလနှောင့်ချက်နေကတင်းနေအပြန်ခြေပါလွားတင်နေတင်းနေအချက်မှာသူပြည်စုံအောင်မချင်းနိုင်ကြတော့ဘူး။နောက်ရချင်းထပ်တောင်းနေတောင်းတ တော့အမိတခုချမယ်အပြီးပြီမဲ့သူတို့ရဲ့ဥပဒေအရဆိုရင်တလားအချိန်ကြီးလို့ရတယ်ဆိုတော့အခု10ရက်ဆက်တလား2000ချက်နေကတလားပြင်မယ်အဲ့ဒီမှာမတင်နိုင်ဘူးဆိုရင်တော့တရားရုံးကအဲ့အန်ကေလိုဘက်ကတင်တဲ့အပေါ်မူတည်ပြီးတော့တခုအမိချပြရရင်မယ
်အစိုးရရှင်းနေတဲ့ဘက်ကခြေပချက်တွေကလုံလောက်မှုမရှိဘူးဆိုပြီးအယူခံတရားရုံးဘက်ကနေဆုံးဖြတ်မယ်ဆိုရင်တော့တရားခံရှင်းနေတဲ့အယူခံကအလားလာကောင်းနိုင်ပြီးဆုံးဖြတ်ချက်တခုခုကိုချမှတ်ဖွယ်ရှိတယ်လို့လည်းရှင်းနေဦးအောင်မျိုးတန်ကပြောပါတယ်
အဲ့အန်ကေလိုဘက်ကတင်တဲ့အပေါ်မူတည်ပြီးတော့တခုအမိချပြရရင်မယ်လွတ်ထားလဲဖြစ်ကောင်းဖြစ်မယ်အဲတည်တံရော့တာလဲဖြစ်ကောင်းဖြစ်မယ်ဒီတိုင်းလဲဒီတိုင်းဖြစ်မယ်ဒါပေမဲ့ခုနကကိုယ့်ဘက်ကအားသာချက်ကတော့ကိုဟာကိုသူတို့ပြန်ဖြစ်ရှင်းနိုင်တဲ့သဘောမရှိဘူးဆိုတာဒီနေ့ချိန်ဒီပေါ်နေတဲ့သဘောပေါ့
ပြီးခဲ့တဲ့2016ခုနှစ်မေလ23ရက်နေ့တုန်းကတော့တရားခံအကျိုးဆောင်ရှိနေတဲ့အယူခံတင်ပြတဲ့စာရွက်စာတမ်းတွေကိုအယူခံတရားရုံးကနေလက်ခံခဲ့တာပါဒီနောက်မှာတော့ခိုင်လုံတဲ့အချက်လက်တွေရဖို့အတွက်ပြန်လဲခြေပတ်နိုင်ရေးအတွက်အစိုးရရှိနေတွေကိုအပြန်အလှန်မေးခွန်းထုတ်ခဲ့ပြီးအချက်နဲ့တောင်းခံနေကြတာ၉ချိန်ရှိသွားပြီဖြစ်ပါတယ်။မြမရွှေပြောင်းလို့သမားခန့်မှန်းချိန်၄00လောက်အလုပ်လုပ်ကန်နေတဲ့လက်ကျောမှာ2014ခုနှစ်စက်တင်ဘာလ15ရက်နေ့ကလူတက်မှုဖြစ်ပွားခဲ့ပြီးရက်ပိုင်းအတွင်းမှာပဲဖမ်းဆီးခံရတဲ့မြမလူငယ်၂ယောက်ကတော့စက်ဖြတ်မှုကျူးလွန်ခဲ့ကြောင်းအစိုးပိုင်းမှဝန်ခံပြောဆိုခဲ့ပေမဲ့နောက်ပိုင်းမှာတော့နှိပ်စက်မှုတွေကြောင့်ဖြောင့်ကျက်ပေးခဲ့ရတာဖြစ်တဲ့အကြောင်းတရားရုံးမှာထွက်ဆိုထားတာပါ2014ခုနှစ်စက်တင်ဘာလကုန်ပိုင်းမှာလူတက်မှုနဲ့တရားဆွဲဆိုခံရတဲ့မြန်မာလူငယ်နှစ်ဦးကိုတော့တနှစ်ကျော်ကြာထိုင်းနိုင်ငံရဲ့ကောစမွေအချင်းထောင်မှာဖမ်းဆီးထားပြီးကောစမွေတရားရုံးကနေအမှုခွန်မှုနဲ့အမြင့်ဆုံးပြစ်ဒဏ်အဖြစ်ထိန်းသိမ်းပေးခဲ့ပြီးဘန်ခွန်အချင်းထောင်မှာထိန်းသိမ်းထားပါတယ်ရှင်